မြန်မာနိုင်ငံလူမှုဝန်ထမ်းကင်ဆာရေးနဲ့ပြည်နယ်နေရာချက်ဆိုင်ဝန်ကြီးလက်ဖက်ကုလသမဂ္ဂကရင်မှုဂျုံဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်တက်တွန်းချက်တွေကိုအကောင့်ထယ်ဖော်ရေးကော်မတီဦးဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးဟာဗိုလ်ဘူးနဲ့ဆော့ပိုက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကမြို့တော်ကိုရောက်ရှိမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဒုက္ခသည်တွေနဲ့ပြည်ရေးဆိုင်ရာအခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိတဲ့အပြင်ကောက်ဆက်ပဇားကရိုဟင်ဂျာဒုက္ခသည်တွေရှိရာစခန်းတွေကိုပါတွားရောက်မှာဖြစ်ကြောင်းဒက်ကကမြန်မာတိုင်းရုံးအရာရှိတွေကပြောပါတယ်။ဒုက္ခသည်ပြန်လည်ခေါ်ယူရေးနိုင်ငံသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်က February 19ရက်မှာပြည့်ရတဲ့လူပေါင်း 8,032 ယောက်စီးရင်တဲ့က917ယောက်ဟာမြန်မာနိုင်ငံမှာနေထိုင်ခဲ့တယ်ဆိုတာထောက်ထားခံလို့နာမှုပြန်ခေါ်ယူမှာဖြစ်ကြောင်းအလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်ဝင်ကြီးရဲ့အခုခီးစဉ်တွင်ပြန်လည်ခေါ်ယူဖို့အတည်ပြုထားသူတွေနဲ့ပါတွေ့ဆုံဖို့ဘင်္ဂလားဒေ့ရှ်အာနာဘင်ကိုပန်ကြားထားကြောင်းလည်းသတင်းတွေမှာဖော်ပြပါတယ်မြန်မာဘက်ကဒုက္ခသည်တွေပြန်ခေါ်ဖို့အသင့်ဖြစ်နေကြောင်းဒုက္ခသည်စခန်းတွေမှာနေထိုင်သူတွေသိအောင်ပြောကြားမှာဖြစ်ကြောင်းဝင်ကြီးဒေါက်တာဝင်းမြတ်အေးကပြောကြားခဲ့တယ်လို့မုတ်တုံရာသီရောက်တော်မှာမို့ပြန်လည်ခေါ်ယူလုပ်ငန်းကိုအမြန်လုပ်ဆောင်ခြင်းကြောင်းလည်းပြောပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပေးဖို့တဲ့စည်ရင်တွေကိုပြန်လည်စီစဉ်ရဲမှာအချိန်ယူရမှာဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်အာနာဘင်ကတော့ကုလသမဂ္ဂ UNHCR ရဲ့အကူအညီနဲ့ဒုတိယအထောက်လူတထောင်ဆင်းကိုပြုစုထားပြီးမကြခင်မြန်မာနိုင်ငံမှာပြုလုပ်တဲ့ပူးတွဲအလုပ်သမားအဖွဲ့အစည်းအဝေးမှာမြန်မာအာနာဘင်တွေထံပေးဖို့စီစဉ်ထားပါတယ်ဝန်ကြီးဒေါက်တာဝင်းမြတ်အေးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာနိုင်ငံခြားရေးဝန်ကြီးနဲ့ရောပြည်ထောင်ဝန်ကြီးတို့နဲ့မှာတွေ့ဆုံမှာဖြစ်ပါတယ်